Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် January 29ရက်တောက်ကြနေညနေခင်း 6:00 နာရီခွဲကနေ 9:00 နာရီစီစဉ်တွေကိုလိုင်းတိုမီတာ 19.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီမှာနန်းလောက်ပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြောတင်ပြနေမှာပါ။Republican ကိုယ်စားလှယ်လောင်းတွေပါတီကိုစားပြုသမရလောင်းအကျိုးရွေးချယ်ပွဲမတိုင်ခင်နောက်ဆုံးစကားစစ်ထုတ်ပွဲလုပ်ပါတယ်။ Zika virus ပိုးအရေးကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးပေါ်အစည်းအဝေးလုပ်ဖို့အစီအစဉ်ထားပါတယ်။မြောက်ကိုရီးယားဟာဒုံးကျည်တစဉ်ဆန်သက်ပစ်လုပ်ဖို့ပြင်နေတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေယုံကြည်နေကြပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မကြာခင်စတင်တော့မယ့်လွတ်တော်တဲ့အတွက်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်လိုက်တဲ့အဆိုပြုစည်းရုံးနဲ့ပတ်သက်ပြီးလွတ်တော်အမတ်အသီးသီးဘယ်လိုသဘောထားရရှိနေပါသလဲ။
အဲ့တော့ပြည်ထောင်စုပါတီကြီးရဲ့လွှမ်းမိုးမှုခုကလေးကဖြန့်ကျက်နေပြီဆိုရင်ကျွန်တော်တိုင်းသားပါတီများရဲ့ရှင်သာမှုဥမာ majority seat စုခုကိုသက်ဆိုင်ရာပြည်နယ်မှာရပါလျက
်အမျိုးရလွတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်အဆိုပြုခံရတဲ့ရခိုင်အမျိုးသားပါတီကဦးအေးတာအောင်ပါရှင်အပြည့်စုံတော့မကြခင်ကြားရမှာပါဒါအပြင် NLD ပါတီအစိုးရတည်ဖွဲ့စီတဲ့အခါသမရရဲ့လုတ်ပိုင်ခွင့်နဲ့တာဝန်ပေးရင်ထားဆောင်မှုအသင့်ရှိတယ်လို့သူရဦးရှိမန်းကပြောဆိုတဲ့သတင်းနဲ့ပြည်ထောင်စုလွတ်တော်မှာပြောကြားတဲ့အမျိုးရလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ရဲ့ပျော်ရွှင်ရီမောစရာနှုတ်ဆက်စကားအကြောင်းတွေကိုနောက်ပိုင်းမှာတင်ပြတော့မှာပါခုအရင်ဆုံးတော့တောက်ကြနေနောက်ဆုံးရသတင်းတွေကိုကုကြကြောသိန်းနဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင်
Republican Party ကိုစားပြုသမရရွေးကောက်ပွဲဝင်ခွင့်ရဖို့ကြိုးစားနေသူတွေတနင်္လာနေ့ကြာရင်လုံးမဲ့ Iowa Caucus Party တွင်အကြိုရွေးကောက်ပွဲမတိုင်ခင်မှာနောက်ဆုံးစကားဆက်ထိုးပွဲလုပ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲဝင်မဲ့သူတယောက်ယောက်တွေဒီပွဲကနေထောက်ခံမဲ့ပိုရလာမလားဆိုတာကတော့မသိနိုင်သေးပါဘူး။ Caucus အကြိုရွေးကောက်ပွဲဟာလာမယ့်သမရရွေးကောက်ပွဲအတွက်ပါတီကိုစားပြုကိုယ်စားလှယ်ဘယ်သူဖြစ်မယ်ဆိုတာကိုရွေးချယ်ကြမယ်ပွဲပါ။ဂျာတာပရီနေ့ညပိုင်းကလုပ်တဲ့စကားဆက်ထိုးပွဲကိုကမကထပြုကျင်းပပြီးတဲ့ Fox သတင်းဌာနနဲ့အငင်းပွားတာကြောင့်ကိုယ်စားလှယ်လောင်းလူတွေထိတ်ကပြေးနေတဲ့ Donald Trump ကစကားဆက်ထိုးပွဲမှာမပါပါဘူး။အဲဒီအစားစကားစစ်တူပွဲလုပ်တဲ့နေရာနဲ့မိနစ်ပိုင်းမဲ့ဝေးတဲ့နေရာမှာစစ်ပြန်တွေအတွက်ရံမုံငွေရှာပွဲတစ်ခုကိုလုပ်ပါတယ်။ဒါပေမဲ့လည်းစကားစစ်တူပွဲမှာတော့သူနဲ့ပတ်သက်ပြီးပြောဆိုတာတွေရှိခဲ့တာပါပဲ။စကားစစ်တူပွဲရဲ့အခမ်းအနားမှုကတော့မှမစ္စတာ Trump မတက်တာနဲ့ပတ်သက်ပြီးပြောဆိုဖို့ကိုယ်စားလှယ်လောင်းတွေကိုတွန်းအားပေးပါတယ်။အဲဒီနောက်ပိုင်းမှာတော့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားလူမျိုးရေးတို့ကိစ္စရပ်တွေပေါ့ကိုယ်စားလှယ်လောင်းအသီးသီးကသူတို့သာသမရဖြစ်လာရင်ဘယ်လိုလုပ်မလဲဆိုတာတွေကိုပြောဆိုကြပါတယ်။တနင်္လာနေ့လုံးမဲ့ Iowa Caucus မတိုင်ခင်နောက်ဆုံးထွက်ထားတဲ့လူထုသဘောထားစစ်တမ်းအများစုမှာတော့မစ္စတာ Trump ကဦးဆောင်နေစေဖြစ်တာကြောင့်ကျန်တဲ့ကိုယ်စားလှယ်လောင်းအသီးသီးဟာသူ့ကိုကြော်ဖြတ်နိုင်မှုစူးစမ်းနေကြပါတယ
်။အမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမယ့်သမ္မတဟာဒီမိုကရက်ဘက်ကဖြစ်မယ်ဆိုတာသိကြတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီမိုကရက်ပါတီတွေကိုပြောလိုက်ပါတယ်။တကယ်လို့များမြည်ရမြဖြစ်နေတယ်ဆိုရင်တော့သမ္မတအိုဘားမားကဆိုပြီးလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်တွေအနိုင်ရမှာဖြစ်ပြီးတော့သူ့ကိုဆက်ခံမဲ့သူဟာဒီမိုကရက်သမ္မတတူဖြစ်မယ်လို့ကြားသောင်းနေနေတုန်းကဝါရှင်တန်မြို့တော်မြောက်ဘက်မှာရှိတဲ့ဘယ်တီမိုးမြို့မှာပြောသွားတာပါ။သူရဲ့ခံမှန်းချက်အပေါ်ယုံကြည်မှုရှိကြောင်းဘာကြောင့်လဲဆိုတော့ဒီမိုကရက်တွေဟာအမေရိကန်ပြည်သူတွေရဲ့လိုအပ်ချက်တွေကိုအလေးထားလှုံ့ဆော်ပေးနေတာကြောင့်ဖြစ်တယ်လို့သမ္မတကဆိုပါတယ်။ဒီမိုကရက်ပါတီကလွှတ်တော်အမတ်တွေရဲ့နှစ်ပတ်လည်တွေ့ဆုံပွဲမှာသမ္မတကအမိန့်ကုန်ပြောသွားတာပါ။နိုင်ငံရေးသမားတွေဟာမွတ်စလင်တွေကိုပုတ်ခတ်တာဒါမှမဟုတ်အမေရိကန်တွေတဦးနဲ့တဦးတစ်ဖွဲ့နဲ့တစ်ဖွဲ့ရန်လိုအောင်လှုပ်တာမျိုးဟာကမ္ဘာတဝန်းမှာအမေရိကန်ရဲ့ခေါင်းဆောင်မှုကိုအားကောင်းစေမှာမဟုတ်ဘူးလို့ Republican Party ကိုယ်စားလှယ်သမ္မတရွေးချယ်ပွဲဝင်ခွင့်ရဖို့ကြိုးစားနေတဲ့ဒေါ်နာထရမ့်ကိုထိုးနှက်တဲ့အနေနဲ့သမ္မတအိုဘားမားကပြောသွားတာဖြစ်ပါရဲ့ရှင်
။ Zika virus ပိုးနဲ့ပတ်သက်ပြီးအရေးပေါ်အစီအစဉ်တစ်ခုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတနင်္လာနေ့မှာလုပ်ဖို့စီစဉ်ထားပါတယ်။ချိန်ကနေတဆင့်ဖြစ်တဲ့ virus ပိုးဟာစိုးရိမ်စရာကောင်းလောက်တဲ့နှုံနဲ့ပြန့်နှံ့နေတယ်လို့ WHO ညွှန်ကြားရေးမှူးကပြောလိုက်ပြီးတဲ့နောက်အခုလိုအရေးပေါ်အစီအစဉ်လုပ်ဖို့စီစဉ်ထားတာပါ။အမေရိကတိုက်ကလူသန်းပေါင်းများစွာဒီရောဂါပိုးတင်ထားနိုင်ခြေရှိတယ်လို့ WHO ကသတိပေးထားပါတယ်။ Zika virus ပိုးပြန့်နှံ့တာနှေးကွေးသွားစေဖို့နဲ့တားဆီးဖို့တမယိုးကြရောတမယိုးကြမဟုတ်တဲ့နိလန်တွေကိုပါတုံးပြီးတော့တာဝန်ရှိသူတွေလှုပ်ဆောင်နေပါတယ်။မွေးကင်းစကလေးငယ်တွေမှာပါလာတဲ့ချိုးရင်းချက်တွေဟာဒီယောဂပိုးနဲ့ဆက်ဆံနေပါတယ်။ Honduras နိုင်ငံမှာ virus ပိုးဖြစ်စေနိုင်တဲ့နေရာအရင်းမြစ်တွေကိုမှိုင်းတိုက်တဲ့ကားတွေနဲ့နှင်းနှင်းနေပါတယ်။ဒါအပြင်ကိုဝန်ဆောင်မိခင်တွေကိုပညာပေးလှုံ့ဆော်တဲ့လုပ်ငန်းတွေကိုလည်းလုပ်နေပါတယ်။ဒီ virus ပိုးကြောင့်တချို့မွေးကင်းစကလေးငယ်တွေရဲ့ဦးခေါင်းအရွယ်စားသေးငယ်နေတယ်လို့အုံနှောက်အရွယ်စားဟာလည်းပုံမှန်ထက်သေးငယ်သွားတယ်လို့ဆရာဝန်တွေကပြောပါတယ်။ El Salvador တာဝန်ရှိသူတွေကတော့Zika virus ပိုးတည်ဆောင်နိုင်ခြေရှိတဲ့ပိုးလောက်လန်းတွေကိုငါးတွေကစားပြစ်အောင်လုပ်ပြီးတော့ရှင်းနေပါတယ်။ El Salvador နိုင်ငံမှာ Zika virus ပိုးမပြန့်ပွားအောင်လုပ်တဲ့အဲ့ဒီနည်းလမ်းကိုတခြားနိုင်ငံတွေမှာလိုက်လို့မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Zika virus ပိုးပြန့်နှံ့နေတဲ့ Brazil လိုနိုင်ငံမျိုးတွေကိုခီးမသွားကြဖို့ American ရောဂါပိုးထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကကိုယ်ဝန်ဆောင်မိခင်တွေကိုတတိပေးထားပါတယ်။
ပြင်သစ်သမ္မတ Francois Hollande ကပြင်သစ်နိုင်ငံကိုအလှည့်ပသွားရောက်တဲ့ Iran သမ္မတ Hassan Rouhani နဲ့ ပဲရစ်မြို့ကအယ်လီစီနန်းတော်မှာဂျာတာပရီနေကတွေ့ဆုံခဲ့ပြီးတော့အကြမ်းဖက်ဝါဒကိုနှစ်နိုင်ငံပူးရဲတိုက်ခိုက်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ကမ္ဘာငြိမ်းချမ်းရေးကိုကာကွယ်တဲ့အနေနဲ့အကြမ်းဖက်ဝါဒကိုအတူတကွတိုက်ခိုက်ချေမှုန်းသွားမဲ့သူတို့ရဲ့စိတ်အားထက်သန်မှုကိုနှစ်နိုင်ငံသမ္မတတွေကသတင်းစာရှင်းလင်းပွဲအတွင်းမှာပြသသွားခဲ့ပါတယ်။ပြင်သစ်နဲ့အီရန်နှစ်နိုင်ငံအပြင်ဒေသအတွင်းနိုင်ငံတွေအတွက်ပါအကျိုးရှိမယ်လို့မျှော်လင့်တဲ့နိုင်ငံခြားဆက်ဆံရေးအခမ်းအနားအသစ်တစ်ခုကိုဖွင့်လှစ်နိုင်ခဲ့တယ်လို့ပြင်သစ်သမ္မတ François Hollande ကပြောပါတယ်ဒီဒေသဟာကတ်ဆူရိခန်ရပြီးလူသားတွေလည်းကန်ဆူမိုးမောင်ကြမှုတွေနဲ့စစ်ပွဲပြည်ပခါတွေရဲ့ညင်မနှိမ့်ဆက်မှုတွေခံနေကြရတဲ့ဆိုတာကိုအားလုံးသိကြတယ်လို့ François Hollande ကပြောပါတယ်ဗီယက်နမ်ဆွေးနွေးပွဲကရလာတဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ပေါ်မှာရိုးရိုးသားသားနဲ့အကောင်အထည်ဖော်ကြဖို့ဟာအရေးကြီးဆုံးဖြစ်တယ်လို့ François Hollande ကထောက်ပြပါတယ်စီးပွားရေးယဉ်ကျေးမှုနဲ့ပညာရေးကဏ္ဍတွေမှာလည်းပြင်သစ်နိုင်ငံကအီရန်နိုင်ငံနဲ့လက်တွဲဆောင်ရွက်ကျင်တယ်လို့အလုံးကပြောပါတယ်အီရန်နဲ့ Saudi Arabia တို့နှစ်ဦးနှစ်ဖက်တန်တမန်ရေးတင်းမာမှုတွေကိုဖြေလျှော့ဖို့လဲပြင်သစ်သမ္မတ François Hollande ကတိုက်တွန်းခဲ့ပါတယ်ရှင
် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
PUI ကနေတောက်ကြံကြံနေပဲသတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားနိုင်ငံဟာနောက်သတင်းပတ်အတွင်းမှာဒုံးကျည်တစဉ်ပြစ်လွတ်ဆန်းသက်ဖို့ပြင်ဆင်နေတယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကတိတ်တဆိတ်ပြောဆိုနေကြပါတယ်ဒုံးကျည်ပြစ်လွတ်ဖို့ပြင်ဆင်နေတယ်လို့ယူဆနိုင်တဲ့လှုပ်ရှားမှုမျိုးတွေမြောက်ကိုရီးယားကလုပ်နေတာကိုတွေ့ထားတယ်လို့အမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတူက writer သတင်းဌာနကိုပြောပါတယ်။အဲဒီလိုပြစ်လွတ်မှုမျိုးအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ဒုံးကျည်ဂျားဖြတ်စနစ်ကိုအသင့်ပြင်ထားဖို့ဂျပန်ဆူရကဒီကနေ့ညွှန်ကြားချက်ထုတ်ထားပါတယ်။မြောက်ကိုရီးယားနိုင်ငံအနောက်ပိုင်းထုံချန်ဂရီစခန်းကနေတာဝေးပြစ်ပက်ထင်းဒုံးကျည်တစ်စင်းကိုပြစ်လွတ်ဖို့ပြင်ဆင်နေပုံရတာကိုဂျိုတူကရိုက်ယူထားတဲ့ရုပ်ပုံတွေကပြနေတယ်လို့ဂျပန်သတင်းဌာနတွေကအစောပိုင်းမှာဖော်ပြပါတယ်။အဲဒီစခန်းကနေကီလိုမီတာ1000ကျော်အထိရောက်နိုင်တဲ့ပက်ထင်းဒုံးကျည်တွေကိုစမ်းသပ်ပြစ်လွတ်ခဲ့မှုပါတယ်။ဒုံးကျည်တွေဟာအာကာသတဲကိုဂျိုဒူးတွေလွှတ်တင်ဖို့အတွက်သုံးတဲ့ rocket ဒုံးယဉ်တွေဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဟာဂျပန်နဲ့အမေရိကန်ကိုတိုက်ခိုက်တာမှာအသုံးပြုနိုင်တဲ့ဒုံးကျည်တွေကိုထုတ်လုပ်ဖို့စမ်းသပ်နေတယ်လို့တောင်ကိုရီးယား၊အမေရိကန်နဲ့တခြားနိုင်ငံတွေကတန်တရားရှိနေတာပါ။
IS အစွန်းရောက်တွေရဲ့လှုပ်ရွာတွေကိုလေးပြားနဲ့တခြားနိုင်ငံတွေမှာထိတိုးချက်ပြီးဒဏ်ပြန်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကိုညွှန်ကြားထားပါတယ်။IS အကြမ်းဖက်သမားတွေဟာဘယ်နိုင်ငံမှာပဲပုံနေပါစေလိုအပ်မဲ့ဆိုရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်တိုက်ခိုက်ချေမှုန်းသွားမှာဖြစ်တယ်လို့သမ္မတကအလေးပေးပြောဆိုသွားပါတယ်။လေးဗျားနိုင်ငံမှာ IS အဖွဲ့ရဲ့လွှမ်းမိုးမှုအပေါ်သမ္မတအိုဘားမားရဲ့စိုးရိမ်ချက်အတိုင်းသူလဲသဘောတူတယ်ဆိုတာကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကကြားသာပရင်းနဲ့အစောပိုင်းမှာပြောပါတယ်။ IS တိုက်ခိုက်ရေးသမားတွေဟာငွေကြေးပုံမရရှိဖို့အတွက်အခွန်ကောက်ယူတာတွေနိုင်ငံခြားသားတပ်သားရှာဖွေစုဆောင်းတာတွေနဲ့တင်နန်းစခန်းဖွင့်လှစ်တာတွေကနေတဆင့်လေးပြားမှာအခိုင်အမာခြေကုပ်ရယူနိုင်ဖို့အတွက်စူးစမ်းနေကြတယ်လို့ဖေနဂွန်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောဆိုခဲ့ပါတယ်။ကြီးမားတဲ့နယ်မြေဒေသတွေကိုသိမ်းယူနိုင်ဖို့အီရတ်နဲ့ဆီးရီးယားမှာလှုပ်ခဲ့တဲ့နီလန်အတိုင်းပဲ IS တွေလုံနိုင်အောင်ခွင့်ပြုလို့မဖြစ်ဘူးလို့မစ္စတာကာတာကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ IS အကြမ်းဖက်သမားတွေကိုဆက်လက်တိုက်ခိုက်ချေမှုန်းသွားမှာဖြစ်ပြီးအထူးသဖြင့် IS တွေကသူတို့အတွက်လုံခြုံမှုရှိတဲ့နေရာအဖြစ်စူးစမ်းလှုပ်ဆောင်နေတဲ့လေးပြားလိုအစိုးရအုပ်ချုပ်မှုအားနည်းတဲ့နေရာတွေမှာတိုက်ခိုက်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုသွားပါတယ်ရှင
်။ဂျပန်ဘိုဟိုဘန်ကအတိုးနှုန်းကိုအနှုတ်3.1%ခန့်လုံးသတ်မှတ်ဖို့ရုတ်တရက်ဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာဘဏ်အငွေတွေအပေါ်အတိုးနှုန်းကိုဒီမတိုင်ခင်ကဒသမ100ခန့်လုံးနဲ့နည်းနည်းလေးပဲပေးထားတဲ့ဘိုဟိုဘန်မှာလက်ရှိငွေအပ်ထားတဲ့ဘဏ်လုပ်ငန်းတွေပေါ်တက်ရောက်စီမှာပါ။ရေနံဈေးနှုန်းနောက်ထပ်ကျမဲ့အလားအလာတရုတ်အပါအဝင်ထွန်းသစ္စာစီးပွားရေးနိုင်ငံတွေမှာမရေမရာအခြေအနေစီးပွားရေးဆိုင်ရာယုံကြည်မှုနဲ့လူတွေရဲ့ကြဆင်းနေတဲ့စိတ်အခံပျောက်သွားအောင်လုပ်ဖို့နှောင့်နှေးသွားစေနိုင်တဲ့ကမ္ဘာလုံးဆိုင်ရာဈေးကွက်မတည်မငြိမ်ဖြစ်နေတာစတဲ့အန်ဒရယ်တွေရှိနေတယ်လို့ဂျပန်ဘိုဘန်အုပ်ချုပ်ရေးမှူးဟာရူဟီကုကုရိုဒါကတိုချိုမြို့တော်မှာသတင်းထောက်တွေကိုပြောပါတယ်။လိုအပ်တယ်လို့ဆုံးဖြတ်တယ်ဆိုရင်အတိုးနှုန်းကိုအနှုတ်ရာခိုင်နှုန်းထပ်ပြီးလျှော့ချမယ်လို့ဘိုဘန်အဖွဲ့ဝင်တွေက9မဲ4မဲနဲ့ဒီကနေ့မှာမဲခွဲဆုံးဖြတ်ပြီးတဲ့နောက်ထုတ်ပြန်ချက်ထဲမှာသတိပေးထားပါတယ်။အတိုးနှုန်းကိုအနှုတ်ရာခိုင်နှုန်းသတ်မှတ်တာဟာတာမန်နားလည်ချက်နဲ့ဆန့်ကျင်တဲ့သဘောမျိုးတော့ရှိပါတယ်။ဆိုလိုတာကတော့ဘဏ်တော်ငွေကြေးအဖွဲ့အစည်းတွေဟာဘိုဘန်မှာထားတဲ့သူတို့ရဲ့အငွေတွေအတွက်အတိုးနှုန်းရမယ်အစားဘဏ်မှာငွေဆက်ထားဖို့သူတို့ကငွေပြန်ပေးရတဲ့သဘောပါ။ရည်ရွယ်တာကတော့ဘဏ်တွေအနေနဲ့ပိုးပြီးလွတ်လွတ်လပ်လပ်ငွေထုတ်ချေးဖို့အားပေးတဲ့သဘောဖြစ်ပါတယ်။ဂျပန်ဘိုဘန်ကနေအတိုးနှုန်းကိုအနှုတ်ရာခိုင်နှုန်းသတ်မှတ်မယ်လို့ရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်အာရှဒေသအစုရှယ်ယာဈေးတွေဒီကနေ့တိတိတသားပဲတက်သွားပါတယ်။ ဂျပန်ဘဟုဗန်ရဲ့အခုကြေညာချက်ကြောင့်ကမ္ဘာမှာတတိယအကြီးဆုံးစီးပွားရေးနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံမှာငွေထုတ်ချေးတာတွေအချိန်အဟုန်နဲ့ဖြစ်လာမယ်သဘောရှိပါတယ်။တိုကျိုမြို့နီကေအီအစုရှယ်ယာညွန်ကိန်းဟာတနေကုန်တက်လိုက်ကျလိုက်နဲ့ဖြစ်နေပြီးတဲ့နောက်နောက်ဆုံးမှာ 1.8 ခန့်လုံးအတက်နဲ့ဈေးပိတ်ပါတယ်။ဟောင်ကောင်ရဲ့ဟန်ဆန်အစုရှယ်ယာညွန်ကိန်းဟာဒီကနေ့အတွက် 1.5 ခန့်လုံးအတက်ပြပေမဲ့တစ်လလုံးအနေနဲ့ဆိုရင်တော့ 100 ခန့်လုံးလောက်ဈေးကျထားတာပါ။ရှန်ရဲစုပေါင်းညွန့်ကင်ဟာလည်း 3.1 ခန်းလုံးအတက်နဲ့ဈေးပိတ်ပါတယ်။ဒါပေမဲ့လည်းရှန်ရဲစုပေါင်းညွန့်ကင်ဟာ 22 ခန်းလုံးကျော်အရှုံးပြထားတာပါ။ဆစ်ဒနီ၊စင်ကာပူ၊မနီလာနဲ့တိုင်ပေဈေးကွက်တွေမှာလည်း 200 ခန်းလုံးစီလောက်အတက်နဲ့ဈေးပိတ်ပါတယ်။ဥရောပဈေးကွက်မှာမနက်ပိုင်းအရောင်းဝယ်ချိန်တွင်အာရှဈေးကွက်တိုင်းအတက်ပြနေပါတယ်။လွန်ခဲ့တဲ့2030က Challenger အကာသလွန်မြောက်ရင်ပေါက်ကွဲပြတ်ကျသွားတဲ့အထိမ်းအမှတ်အမိတ္တိယအမှတ်တရပွဲတစ်ခုကို Florida ပြည်နယ် Carnarvon အငူက American လေကြောင်းနဲ့အကာသစီမံခန့်ခွဲရေးဌာန NASA ရုံးမှကြာသပတေးနေ့ကကျင်းပပါတယ်။အဲ့ဒီအာဂါသလွန်မြောက်ရင်ပြကြတဲ့ဖြစ်ရမှာအာဂါသရှင်မှု9ဦးစလုံးတည်ဆုံသွားတာပါ1958ခုနှစ်မှာ NASA ကိုထူထောင်ခြင်းကလေးကတာဝန်ထမ်းဆောင်ရင်းတည်ဆုံသွားတဲ့အာဂါသရှင်မှုတွေနဲ့အာဂါသလုပ်ငန်းဆိုင်ရာလူသားတွေရဲ့ဆွေမျိုးသားချင်းရာပေါင်းများစွာအဲ့ဒီအောက်မေ့ပွဲအခမ်းအနားကိုတက်ပါတယ် Challenger လွန်မြောက်ရင်ကိုလွတ်တင်လိုက်ပြီး83စက္ကန့်မှာပြကြသွားတာကိုလူသားပေါင်းများစွာရုံးနဲ့တညာကနေတွေ့ခဲ့ကြရပါတယ်တည်ဆုံသွားတဲ့အာဂါသရှင်မှုတွေထဲမှာတူဦးကတော့ American ရဲ့ပထမဆုံးအရက်ဖက်အာဂါသရှင်မှုဖြစ်သူចောင်းဆရာမ Christopher McAuliffe ဖြစ်ပါတယ်ခင်ဗျာ
တောက်ချန်နေညနေခင်းထိတ်တန့်ရသတင်းတွေကိုခွကြကြောသိန်းနဲ့ရှားဖောင်တို့ကပြောပြပေးခဲ့တာပါရှင်။လွတ်တော်တဲ့အတွက်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေနဲ့ပတ်သက်တဲ့သတင်းမိတ်ဆက်မှကြားခဲ့ရတာကရခိုင်အမျိုးသားပါတီကဦးဝေးတောင်ရဲ့အတန်းမဟုတ်ပဲနဲ့ဒေါက်တာအေးမောင်ရဲ့အတန်းဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနိုင်တိုက်နိုင်စင်နိုင်ပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားမှာပါ။ပြည်တော်စုလွတ်တော်မှာပြောကြားတဲ့အမျိုးရာလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ရဲ့နှုတ်ဆက်စကားဟာဒီကနေ့လွတ်တော်ကိုယ်စားလှယ်ရေးကြားမှာပျော်ရွှင်ရီမောစရာဖြစ်ခဲ့ရသလိုရုပ်သံနဲ့ Facebook ကတဆင့်လူထုကြားလင်းမြန်ပြန့်နှံ့သွားခဲ့ပါတယ်။ဒီလိုပြန့်နှံ့သွားစေတာကတော့ဦးခင်အောင်မြင့်ကတော်အောင်ဆန်းစုကြည်နဲ့ပြည်တော်စုလွတ်တော်နာယကသူရဦးရှင်မန်းအပါအဝင်လွတ်တော်ကိုယ်စားလှယ်ရေးနဲ့ပတ်သက်လို့အရှုံးဖောက်ပြောဆိုနှုတ်ဆက်လိုက်တာကြောင့်ဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ဟာပထမအကြိမ်လွှတ်တော်တက်တန်းရဲ့ပြည်ထောင်စုလွှတ်တော်နောက်ဆုံးကျင်းပတဲ့အစည်းအဝေးဖြစ်ပြီးဒီအစည်းအဝေးမှာပြည်ထောင်စုလွှတ်တော်နာယကဒုနာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌသက်ဆိုင်ရာပါတီနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကအကြံပြုဆွေးနွေးခဲ့တယ်လို့အသီးသီးကနှုတ်ဆက်စကားပြောကြားခဲ့ပါတယ်ဒီလိုအကြံပြုဆွေးနွေးတာနှုတ်ဆက်စကားပြောကြားတာမှာတော့လွှတ်တော်အတွင်းမှာရောလွှတ်တော်ပြင်ပမှာပါလူအများကိုနှစ်သက်ရွှေမြူးစေခဲ့သူကတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပဲဖြစ်ပါတယ်ဦးခင်အောင်မြင့်က15မိနစ်ကြာပြောဆိုဆွေးနွေးရမှာပထမပိုင်း5မိနစ်လောက်မှာတော့9မိနစ်တာဖြတ်သန်းခဲ့တဲ့လွှတ်တော်တွင်အတွေ့အကြုံတွေနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်အားနည်းချက်အနေနဲ့ကတော့ကိုပေါင်ကိုလှန်ထောင်းလို့ဖြစ်မှာဆိုတဲ့အတွက်တက်တက်တာတာပဲပြောနောက်လူတွေဝေဖန်ပါလိမ့်မယ်သို့တော့ဒီလိုစီစနစ်မှာအများသဘောတူတိုင်းမှန်တယ်လို့တစ်ထစ်ချယူလို့မရဘူးဆိုရအတွေ့အကြုံတွေတော့ရှိခဲ့ကြပါတယ်ကျွန်တော်တို့တော်တော်ကိုယ်စားလှယ်တွေဟာမှားမိရင်လည်းအများရှိမှမှားကြောင်းဝန်ခံပြီးမမှားအောင်ချက်ချင်းပြင်ထိုင်တဲ့တတိမတတ်သေးရင်လည်းမတတ်ကြောင်းဝန်ခံပြီးတတ်အောင်ကြိုးအားထုတ်တဲ့ဇွဲလုံးလာဝိရိယရှိခဲ့ကြတာမှန်ပဲဖြစ်ပါတယ်အာသာကျဲအနေနဲ့ပထမဆုံးချက်ကတော့ဒါလွှတ်တော်ဆဆချင်းကျွန်တော်တို့တိုက်တွန်းခဲ့တယ်လို့ပဲလွှတ်တော်ရင်ရောက်လာတဲ့အခါမှာပါတီဆွဲပုဂ္ဂိုလ်ဆွဲဒေတာဆွဲလူမျိုးဆွဲဘာသာဆွဲမထားဘဲနဲ့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အချိုးအတွက်ရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့အခါမှာအထူးစည်းလုံးညီညွတ်သွားတာကိုတွေ့ရပါတယ်
။လွှတ်တော်အတွင်းမှာရေးရကော်မတီအသီးသီးကတက်တက်ကြွကြွဆောင်ရွက်ခဲ့တယ်လို့ဥပဒေကြမ်းပူးပေါင်းကော်မတီအနေနဲ့ဥပဒေပေါင်း229ခုကိုပြုစုခဲ့ပြီးအမျိုးသားစီမံကိန်းဥပဒေနိုင်ငံတော်အစိုးရရဲ့ဗန်ဒါငွေဂျာတုံးခံမှန်းခြေဥပဒေအခွန်အခောက်ဆိုင်ရာဥပဒေတွေကိုလည်းသုံးသပ်စီရင်ခံတင်ပြနိုင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။သူ့ရဲ့အကြံပြုဆွေးနွေးချက်တွေအပြီးနောက်ပိုင်းမှာတော့လွှတ်တော်ကိုယ်စားလှယ်တချို့အပေါ်မှာအခုလိုအရှုံးဖောက်ပြောဆိုခဲ့ပါတယ
်။နှုတ်ဆက်စကားဆိုလို့ရှိရင်တော့အမှတ်တရလေးတွေလည်းပြောဖို့လိုမယ်ထင်ပါတယ်။ဒီထဲမှာတွေးမိတာလေးတွေကျွန်တော်တွေးခြင်းလဲနည်းနည်းပါးပါးတော့တွေ့ထားလေးရှိတာပေါ့။မြို့သားလွှတ်တော်ကဒေါက်တာမြတ်ညာနာဆိုလွှတ်တော်စတဲ့အချိန်မှာငငယ်ချောချောနဲ့ဒီနေ့ဒီစင်မော်တက်ဖို့ကျွန်တော်ရှိရဖြတ်ဖြတ်သွားတဲ့ခါမှာလက်ပြင်လေးကုန်းပြီးတော့အဖိုးအိုပေါက်မျိုးသားလွှတ်တော်ကစကားပြောအမြန်ဆုံးစုပေးကျင်တာတော့ဥဖုံးမြောက်မိနစ်20ပြီးတော့လည်းသူဆွေးနွေးတာတော့အဆအဆုံးဘာမှနားမလည်လိုက်ပြန်ပြန်မေးရတယ်နောက်တစ်ယောက်ကတော့ညသာစာဝယ်တိုင်းငကနီတစ်ချင်းကိုပဲနှစ်နှစ်ခြိုက်ခြိုက်ဆိုခဲ့ပြီးကာမရွေးကောက်ပွဲကာလကြမှာအစိမ်းရောက်နှွမ်းစီရမယ်ဆိုပြီးတော့ စကားကြွန်သွားလို့ဝိုင်းပြီးတော့ပလေးခံရတဲ့ဥမျက်ရင်းဖြစ်ပါတယ
်အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်လို့လည်းအခုလိုဆက်ပြီးပြောပါတယ
်တော်ခင်စမ်းလိုက်ပေါ့ပျော်စုနေညစာစာပွဲတစ်ခုမှာသူကတတ်တတ်ရရတွေ့ချာပြင်လာတဲ့ခါကျတော့ကျွန်တော်ကဘသူများပါလေးလို့ပြောတဲ့ခါမနေ့ကလက်ဖိတ်တိုင်းမယ်လို့ပြောထားတယ်ကျွန်တော်အဲ့ဒီနေရာစာပြီးဒီနေ့ချီလုံးဝရှောင်နေတာအခုချိန်ထိဘာလက်ဖိတ်ရင်မှလည်းမတော့ထို့အတူပဲဒေါ်စန္နာမင်းနောက်နှစ်ပျော်စုနေ့ညစာပွဲမှာနာကားလို့ဝတ်လာတော့ဒီလိုလေးတဲ့လှတာပဲလို့ကျွန်တော်ပြောလိုက်ပါတယ်ထို့တော့ဒီနေ့ချီကိတ်မုတ်တစ်ချက်မှမရပါဘူးတနှစ်တစ်ကူတိုင်းနှစ်တစ်ကူတိုင်းကိတ်မုတ်ပို့ပေးတာတော့ဒေါ်စန်းစုကြည်ဖြစ်ပါတယ်ယေရှုတင်ကြောင်းလည်းပြောပါတယ်အားလုံးထဲမှာအလှဆုံးလို့လည်းပြောရမှာဖြစ်ပါတယ
်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကပြည်ထောင်စုလွှတ်တော်နာယကသူရဥွှေမန်းအပေါ်မှာလည်းအခုလိုပြောဆိုပြီးအားလုံးကိုနှုတ်ဆက်ခဲ့ပါတယ
်လွှတ်တော်ကြီးတစ်ခုလုံးအုံအကျွဲ့ဖြစ်အောင်ပြပခန့်နေအောင်ဘယ်သူမှမနားရအောင်စီမံဖန်တီးသွားတာကတော့နာယကကြီးပါပဲဒါကြောင့်မို့လို့လည်းလွှတ်တော်ကြီးကကျွန်တော်တို့တကယ်ကိုအစ်စ်တန်းမှီပြီးတော့တက်တက်ကြွတာဆောင်းရနေခဲ့ကြတာဖြစ်တဲ့ကြောင်းဂုံပြုပြောကြရင်လည်းလွမ်းနေမယ်နော်လို့နှုတ်ဆက်လိုက်ပါတယ်ကျေးဇူးတင်ပါတယ
်ပြည်ထောင်စုလွှတ်တော်နိုင်ငံကသူရောဥွှေမန်းကလည်းနောက်ဆုံးနှုတ်ဆက်စကားပြောကြရမှာမိမိမဲရှုံးလို့စိတ်မကောင်းဖြစ်ပေမဲ့ရွေးကောက်ပွဲမှာပြည်သူတွေအနိုင်ရကြောင်းပြည်သူတယောက်အနေနဲ့မိမိလည်းနိုင်ကြောင်းထဲသွင်းပြောဆိုခဲ့ပြီးတဲ့နောက်မှာတော့ပထမအကြိမ်လွှတ်တော်တက်တန်းရဲ့ပြည်တော်စုလွှတ်တော်နောက်ဆုံးနေ့အစည်းအဝေးကိုရုပ်သိမ်းခဲ့ပါတယ်
။ကိုမိုးစောတင်ပြသွားရပါရှင်။ခုတော့သူရဥွှေမန်းရဲ့သတင်းစာရှင်းလင်းပွဲသတင်းတင်ပြပါမယ်။ NLD ဦးဆောင်တဲ့အစိုးရတက်လက်ထက်မှာတောအောင်ဆန်းစုကြည်ဘက်ကတာဝန်ပေးလာတဲ့အပေါ်မှာလက်ခံသွားဖို့အသင့်ရှိတယ်လို့တောအောင်ဆန်းစုကြည်ဘက်ကလည်းသူ့ကိုအတုံးချလိုက်မယ်လို့ပြည်တော်စုလွှတ်တော်နိုင်ရကသူရဥွှေမန်းကလွှတ်တော်နောက်ဆုံးနေ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အတွင်ကူပြောင်းရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တောအောင်ဆန်းစုကြည်ကိုအတိုင်ပင်ခံအကြံပေးမှုတွေလုပ်ခဲ့တယ်လို့လည်းထည့်သွင်းပြောခဲ့ပါတယ်။သတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့ပထမအကြိမ်လွှတ်တော်ရေးရန်နာတဲ့နောက်ဆုံးနေ့မှာသူရဥွှေမန်းကမီဒီယာတွေနဲ့တွေ့ဆုံစဉ်အခုလိုပြောကြားခဲ့တာပါ။တောအောင်ဆန်းစုကြည်ဖွဲ့စည်းမဲ့အစိုးရတက်လက်ထက်မှာနေရာပေးလာပါကသူ့အနေနဲ့လှုပ်ဆောင်သွားမှာဖြစ်ကြောင်းရွေးချယ်မှုဆိုရင်လေနိုင်ငံရေးအလုပ်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်
။ဘယ်တောင်ပဲကိစ္စတွေမှာလှုပ်ပေးပါနော်။ဆိုရရတော့လောလောဆယ်တော့မရှိပါဘူး။ကိုယ့်ရဲ့တုံ့တက်ချက်မျောလင့်ချက်ပေါ့လေ။တော်စားစုကြည်ဆိုလို့ရှင်လဲသူအတောင်ပေးမယ်သို့မဟုတ်အတုံးချမယ်ဆိုရင်ပေါ့လေ။တေချာစဉ်းစားပြီးတော့ညုံနှစ်ဖက်အကျိုးရှိမယ်။တိုင်းပြည်အတွက်အကျိုးရှိမယ်ကိစ္စမျိုးဖြစ်မယ်လို့ပဲထင်ပါတယ်။အဓိပ္ပာယ်ကတော့ဘယ်နေရာဘယ်ယာဒုပါတာဝန်ဆိုတဲ့ဟာကိုအဓိကထားမစင်စားပဲနဲ့အများကျိုးတိုင်းပြည်သူအတွက်လှုပ်ဆောင်ပေးမယ်ဆိုတဲ့မူလအရွယ်တိုင်းပဲဖြစ်ပါတယ
်။သူရဥွှေမန်းကအခုလိုပြောဆိုခဲ့တာပါ။လက်ရှိမှာ NLD ပါတီရဲ့လွှတ်တော်ရေးအတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌနေရာတွေရွေးချယ်မှုမှာအကြံဉာဏ်တွေပေးခဲ့ကြောင်းပြည်သူလွှတ်တော်ဒုဥက္ကဋ္ဌနေရာကိုပြည်ခိုင်ပြိုးပါတီဝင်ကချင်လွတ်တော်အမတ်ဦးတီခွန်မြတ်ကိုရွေးချယ်ဖို့ထောက်ခံပြောဆိုခဲ့ကြောင်းသူရဥွှေမန်းကပြောဆိုထားပါတယ်။ဒီပေါ်မှာ NLD ပါတီဖွဲ့စည်းမဲ့အစိုးရအသစ်အတွက်လူရွေးချယ်မှုမှာဥတုရာရွှေမန်းအနေနဲ့ရွေးချယ်နိုင်ဖို့ထောက်ခံပေးထားသူရှိမရှိကို VOA ကမေးမြန်းလာမှာသူရဥွှေမန်းကတော့အခုလိုပြောဆိုခဲ့ပါတယ်
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အတွက်လျှို့ဝှက်ပြီးတော့အဓိကထားစဉ်းစားဆောင်ရွက်ကိစ္စတွေဖြစ်ပါတယ်။အစိုးရဖွဲ့စည်းတို့ပြည်ထဲခါမှာဝန်ကြီးပေါ့လေဝန်ကြီးရွေးချယ်ရေးတို့ဘယ်လိုသမရဖြစ်လာမလဲဘယ်လိုဖြစ်စီရင်လဲဆိုတော့အဲ့လိုပြောလိုက်မယ်ဆိုရင်ခொနဲ့ကလဲလဲပတ်ပတ်နဲ့မေးလိုက်တဲ့မေးခွန်းကိုဥက္ကရာကြီးကထောင်ချောက်ထဲဝင်ပြီးဖြေလိုက်လို့ဖြစ်သွားမှာပွင့်လင်းမြင်သာမှုဆိုတာကလိုပါတယ်သူ့အချိန်နဲ့အချိန်ပဲဖြစ်ပဲတရားမလို့ခொနဲ့တိုင်မင်းနေဆိုတဲ့နေရာမှာအဲ့ဒါလည်းပါနိုင်တာပေါ့နော်အဲ့ဒါလည်းပါနိုင်တာပေါ့ပါနေပေးနဲ့ဘသူ့ကိုဘလို့ဆိုတာတော့လေလုံချုံမှုချုပ်ပါလို့တိုင်မင်းတဲ့လူပေါ်မှာနော်သစ္စာမရလဲရောက်သွားနေ
မကြမီအစိုးရအသစ်ဖွဲ့စည်းတော့မယ်အနိုင်ရပါတီ NLD အနေနဲ့ကြုံတွေ့လာမယ်စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးသူကအခုလိုပြောဆိုခဲ့ပါသေးတယ
်စိန်ခေါ်မှုကတော့တော်တော်များတယ်အဲသူတို့ရင်ဆိုင်ကြုံတွေ့ရ mindset ပေါ့လူဆိုတဲ့နေရာမှာအလုံးဆိုလိုရတယ်ဒီနေ့တွေ့ကြုံခဲ့တဲ့အတွေ့အကြုံတွေကအဘိုးဦးစီးစနစ်အမိန့်နဲ့ညွန်ကြားပြီးအုပ်ချုပ်တယ်အ အဲ့ဒီနေပြီးတော့ခုနကဒီမိုကရေစီနှီးကြပြန်အုပ်ချုပ်မယ်ဆိုတယ်အဲ့ဒီ mindset နဲ့အဲ့ဒီအလေးချင်းဒါအခက်အခဲဆုံးကတစ်ခုပဲဖြစ်ပါတယ်အဲ့ဒီမှာ energy ဖွင့်နေလဲပါနိုင်တယ်ဝန်ထမ်းတွေလဲပါနိုင်တယ် energy ဆိုတာတက်လာပြီဆိုရင်အားလုံးစင်ပြေးသွားမယ်ထင်နေကြအလူတွေအလုပ်ကံတွေရလာမယ်နိုင်ငံရေးနှိမ့်ဝင်တယ်လှည့်ပြီးဝင်လာမယ်ပြည်ထဲကမှာဝင်ဝင်တိုးလာမယ်စသည်စသည်ပေါ့လေဒီလိုမျောလင်းချက်တွေကတအားကြီးအဲ့တအားကြီးတယ်လဲစိန်ခေါ်မှုတစ်ခု
မကြခင်တင်မြောက်ခံရမယ်သမရနဲ့ပတ်သက်ပြီးဘသူဘေဝါကိုဖြစ်ဖို့နဲ့ဘသူကိုသမရဖြစ်ချင်တယ်လဲဆိုတာကိုတော့တိကျစွာထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးစေကောင်းဆောင်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံနိုင်ဖို့စီစဉ်ပေးခဲ့တာဟာလေနိုင်ငံကောင်းဖို့အတွက်လှုပ်ဆောင်ခဲ့ခြင်းသာဖြစ်ကြောင်းဒေါအောင်ဆန်းစုကြည်နဲ့ရွေးကောက်ပွဲအပြီးမှာနေ့စဉ်တွေ့ဆုံပြီးဆွေးနွေးတိုင်ပင်မှုတွေလှုပ်ဆောင်ခဲ့တယ်လို့သူကပြောဆိုထားပါတယ်ဒါပေမဲ့ဘလို့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လဲဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးလက်ရှိချိန်မှာပထမကြိမ်ကျင်းပတဲ့လွှတ်တော်တွေဟာဒီကနေ့မှပဲရန်နာလိုက်ပါပြီလာမယ့် February 1ရက်နေ့မှာဒုတိယကြိမ်လွှတ်တော်တွေပြန်စတော့မှာဖြစ်ပေမဲ့ခုချိန်ထိတော့လွှတ်တော်နှစ်ရက်အတွက်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုပဲ NLD ပါတီကထုတ်ပြန်ပေးထားပါတယ်ဒီမှာလွှတ်တော်နိုင်ငံကဟောင်းတူလေးဖြစ်တက်မတော်သားတူလေးဖြစ်တဲ့သူရဦးရွှေမန်းဟာဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းမွန်တာကြောင့် NLD ပါတီအစိုးရဖွဲ့မယ်ဆိုရင်တမရလုတ်ပိုင်ခွင့်နဲ့တာဝန်ပေးမဲ့နေရာတနေရာကိုရရှိနိုင်တယ်လို့လည်းတင်းနေထွက်ပေါ်နေပါတယ်ရှင်
။မိခသတင်းပေးပို့သွားတာပါ VOA မြန်မာပိုင်းကနေတောက်ကြတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လွတ်တော်သတင်းနောက်တစ်ပုဒ်ကိုတစ်ဆက်တည်းတင်ပြပါအောင်မယ်။လာမယ့်သတင်းပတ်ထဲမှာစတင်တော့မယ်လွတ်တော်သည့်အတွက်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်လိုက်တဲ့အဆိုပြုစည်းရုံးနဲ့ပတ်သက်ပြီးလွတ်တော်အမတ်အသီးသီးမှလည်းအမြင့်သဘောထားတွေမတူညီကြပါဘူး။လွတ်တော်ရင်အဓိကနေရာတွေမှာတိုင်းရင်သားတွေကိုနေရာပေးသလိုတက်ဆိုင်ရာဒေသအစိုးရတွေမှာလည်းတိုင်းရင်သားပါတီတွေကိုနေရာပေးလာဖို့တိုင်းရင်သားလွတ်တော်ကိုယ်စားလှယ်တွေကမျှော်လင့်နေပါတယ်။လွတ်တော်ဥက္ကဋ္ဌနေရာအစ်အတွက်အမြင်တွေကိုနှိပြော်ရောက်နေတဲ့ VOA သတင်းထောက်ကိုစီသူကစူးစီးတင်ပြထားပါရရှင်
။ဖေဖော်ဝါရီလ၁ရက်နေ့မှာစတင်မယ်လွတ်တော်အစ်အတွက်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ကနာမည်စင်းအစုပြုထားတာတွေရှိပါတယ်။လွတ်တော်နေရာရဲ့ဥက္ကဋ္ဌနေရာတွေအတွက်NLD ပါတီဝင်တွေကိုပဲရွေးချယ်ထားပေမဲ့ဒုတိယဥက္ကဋ္ဌနေရာအတွက်တော့ကြံ့ခိုင်ရေးပါတီကကချင်လွတ်တော်ကိုယ်စားလှယ်နဲ့ရခိုင်မျိုးသားပါတီကိုယ်စားလှယ်တို့ကိုရွေးချယ်ဆိုပြုထားပါတယ်။အခုလိုလွတ်တော်ရဲ့အဓိကမောင်းနှင်အားဖြစ်တဲ့ဥက္ကဋ္ဌနေရာကို NLD ကိုယ်တိုင်ကဥဆောင်သွားဖို့စီစဉ်တာဟာနိုင်ငံရေးဇက်ခုံရဲ့အဓိကနေရာတွေကိုလက်မလွတ်လိုတာကြောင့်ဖြစ်တယ်လို့တချို့တိုင်းသားတွေကမြင်ပါတယ်။ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌတယောက်ဖြစ်တဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကသူ့အမြင်ကိုခုလိုပြောပါတယ
်။လွတ်တော်ဥက္ကဋ္ဌဆိုတာကကာလုံကိုရောက်တယ်ဟုတ်ပြီနော်၁၇မေးမှာ၂မေးယူသွားတာပေါ့ကိုပါတီကကိုယူတယ်ဒါအတွင်းစည်းလုံခြုံမှုကိုယူတယ်ဒုတိယဥက္ကဋ္ဌကကျွန်တော်ခုနပြောသလိုပေါ့နော်လွတ်တော်ကိုရုံးအဖွဲ့ကိုအုပ်ချုပ်မဲ့ရန်နေရာအလောက်ပဲရှိတယ်အဲ့တော့လွတ်တော်မှာဥက္ကဋ္ဌသည်အဓိကပြောပိုင်ဆိုပိုင်ခွင့်များတယ်ဒုတိယဥက္ကဋ္ဌသည်ရုံးအုပ်ချုပ်ရေးအကြီးအကဲအလောက်ပဲရှိတယ်အတန်ငြိမ်သွားတာပေါ့တကယ်တကယ်လွတ်တော်တစ်ခု၅နှစ်ဖြတ်သန်းတဲ့အခါမှာဒုတိယဥက္ကဋ္ဌရဲ့ရန်နေရာသည်ကြီးကြီးမားမားမရှိဘူး
မျိုးသားလွတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်အစိုးပြုခံထားတဲ့ရခိုင်မျိုးသားပါတီကဦးအေးတောင်ကတော့သူ့ကိုရွေးချယ်ဖို့အတွက်ကြိုတင်ဆွေးနွေးထားခြင်းမျိုးမရှိပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တအားသဖြင့်ကြိုပမ်းသွားဖို့ဆန္ဒရှိတယ်လို့ပြောပါတယ
်အဓိကတော့ဘတ်တော်ထဲမှာဥပဒေတွေပြင်ဆင်တာပြင်မယ်ပယ်ဆင်တာပယ်မယ်ပြည်သူကိုကြိုပြုမယ်ဥပဒေတွေကိုပြုမယ်သူတပြင်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုရခိုင်မျိုးသားပါတီကကိုယ်စားလှယ်များတိုင်းရင်းသားကိုယ်စားလှယ်များသူသဖြင့်နိုင်ငံတွေကကိုယ်စားလှယ်များနဲ့လက်တွဲဆောင်ရွက်ပြီးကြိုးပမ်းသွားမှာဖြစ်ပါတယ်
။လွတ်တော်မှာ NLD ကတိုင်းရင်းသားကိုယ်စားလှယ်တွေကိုနေရာပေးုံနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးနဲ့အမျိုးသားရင်ကြားစစ်ရေးအတွက်တော့မလုံလောက်သေးဘူးလို့မွန်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကမြင်ပါတယ
်။နန်းတူရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွက်နော်ဒီနေရာကိုတိုင်းရင်းသားပါတီကကိုယ်စားလှယ်တိုင်းရင်းသားပါတီကကိုယ်စားလှယ်မဟုတ်ပဲနဲ့နော်တိုင်းရင်းသားလူမျိုးစုဖြစ်တဲ့ NLD ကကိုယ်စားလှယ်ပဲဖြစ်ဖြစ်နေရာပေးလို့တော့တန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်မှာအနှစ်သာရမပါဘူးဒါလုံးဝမပါသေးဘူးဆိုရင်ပြင်ကြားစီရေးရတော့တိုက်ပြီးတော့ထိရောက်မှုမရှိဘူ
း NLD ကပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်ကြံ့ခိုင်ရေးပါတီဝင်ကချင်လွတ်တော်ကိုယ်စားလှယ်ဦးတီခွန်မြတ်ကိုလည်းရွေးချယ်ထားပါတယ်ဒီပေါ်မှာတချို့သောကိုယ်စားလှယ်တွေနဲ့နိုင်ငံရေးလှစ်လာသူတွေကဝေဖန်နေတာတွေလည်းရှိပါတယ်။ဒါပေမဲ့ဒီလိုရွေးတဲ့အပေါ်မှာကြံ့ခိုင်ရေးပါတီဝင်ကိုကန့်လွတ်တော်အမတ် ဦးကျော်နေနိုင်ကတော့သူ့အမြင်ကိုခုလိုပြောပါတယ
်ကျွန်တော်တို့မျှော်လင့်တာကတော့ကျွန်တော်တို့ဟိုပါဒီတော်စုဝန်ကြီးတွေရောအဲဒီလိုပဲရင်ကြဆဲအောင်ရွေးပေးနိုင်လို့ရှိတော့ဘူးတင်းမြတ်မှာပေါ့
အာဏာရလာမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တိုင်းသားကိုယ်စားလှယ်တွေကိုလွှတ်တော်တွင်မှနေရာပေးလာတာကိုတိုင်းသားအများစုကကြိုဆိုကြပါတယ်ဒါပေမဲ့ဒေသဆိုင်ရာအစိုးရဖွဲ့တွေမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပဲဥဆောင်တာထက်သက်ဆိုင်ရာတိုင်းသားပါတီတွေကိုအစိုးရဖွဲ့ခွင့်ပေးဖို့လည်းအရေးကြီးတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်အဲ့
တော့ပြည်ထောင်စုပါတီကြီးတွေလွှမ်းမိုးမှုခုကလေးကဖြန့်ကျက်နေပြီဆိုရင်ကျွန်တော်တိုင်းသားပါတီများရှင်သာမှုဥမာ majority six စုခုကိုတက်ဆိုင်ရာပြည်နယ်မှာရပါလျက်နဲ့အုပ်ချုပ်ရေးရန်တရားအုပ်ချုပ်ရေးရန်တရားဆိုတာအာဏာပဲအာဏာရမှပဲလူမှုလိုလားချက်တွေကိုအကောင့်တွေဖွင့်နိုင်မယ်ခုစီအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ဖြစ်တယ်ကောအာဏာဆိုတာလူမှုအတွက်ပါတီတစ်ခုရဲ့ရည်မှန်းချက် policy ကိုအကောင့်တွေဖော်ဖို့အတွက်အုပ်ချုပ်ရေးရန်တရားကိုကင်နိုင်ဖို့လိုတယ်ကင်ခွင့်မရှိရင်တော့ပြည်နယ်တွေမှာဖွဲ့တဲ့တိုင်းသားပါတီများရဲ့အသက်မရှိတော့ဘူးပေါ့
ငါးနှစ်တာကျင်းပခဲ့တဲ့ပထမကြိမ်လွှတ်တော်ကိုဒီကနေ့ပဲရနာလိုက်ပြီဖြစ်ပါတယ်။လာမယ့်သတင်းပတ် February 1ရက်နေ့မှာတော့ NLD ကအစိုးပြုထားတဲ့လွှတ်တော်ဥက္ကဋ္ဌတွေနဲ့ဒုတိယဥက္ကဋ္ဌအသစ်တွေကိုစာနာမေးပေးရွေးချယ်ပြီးဒုတိယအကြိမ်လွှတ်တော်ကိုစတင်တော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုစီသူမေးမြန်းတင်ပြတော့တာပါရှင်။ VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှင်းနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင်။
Republican Party ကိုစားပြုသမ္မတရွေးကောက်ပွဲဝင်ခွင့်ရဖို့ကြိုးစားနေသူတွေတနင်္လာနေ့ကျရင်လုံးမဲ့ Iowa Caucus Party တွင်အကြိုရွေးကောက်ပွဲမတိုင်ခင်မှာကြာသပတေးနေ့ညကနောက်ဆုံးစကားစစ်ထိုးပွဲလုပ်ပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲဝင်မဲ့သူတယောက်ယောက်တွေဒီပွဲကနေထောက်ခံမဲ့ပူရလာမလားဆိုတာကတော့မသိနိုင်သေးပါဘူး Caucus အကြိုရွေးကောက်ပွဲဟာလာမဲ့သမ္မတရွေးကောက်ပွဲအတွက်ပါတီကိုစားပြုကိုယ်စားလှယ်ဘယ်သူဖြစ်မဲ့ဆိုတာကိုရွေးချယ်ကြမယ်ပွဲပါစကားစစ်ထိုးပွဲကိုကမကထပြုကျင်းပပေးတဲ့ Fox သတင်းဌာနနဲ့အငင်းပွားတာကြောင့်ကိုယ်စားလှယ်လောင်းလူတွေထိတ်ကပြေးနေတဲ့ Donald Trump ကစကားစစ်ထိုးပွဲမှာမပါပါဘူးအဲဒီစားစကားစစ်ထိုးပွဲလုပ်တဲ့နေရာနဲ့မိနစ်ပိုင်းမဲ့ဝေးတဲ့နေရာမှာစစ်ပြန်တွေအတွက်ရောင်းမငွေရှာပွဲတစ်ခုကိုလုပ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမယ့်သမ္မတဟာဒီမိုကရက်ပါတီဘက်ကဖြစ်မယ်ဆိုတာသိကြတယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကဒီမိုကရက်ပါတီဝင်တွေကိုပြောလိုက်ပါတယ်။တကယ်လို့များမရေမရာဖြစ်နေတယ်ဆိုရင်တော့လို့သမ္မတအိုဘားမားကဆိုပြီးလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်တွေအနိုင်ရမှာဖြစ်ပြီးတော့သူ့ကိုဆက်ခံမဲ့သူဟာဒီမိုကရက်သမ္မတအတူဖြစ်မယ်လို့ကြာသပတေးနေ့တုန်းကဝါရှင်တန်မြို့တော်ရဲ့မျိုးဖွဲ့မှာရှိတဲ့ဘယ်ဒီမိုမြို့မှာပြောသွားတာပါ။သူရဲ့ခံမှန်းချက်ပေါ်ယုံကြည်မှုရှိတဲ့ကြောင်းဘာကြောင့်လဲဆိုတော့ဒီမိုကရက်တွေဟာအမေရိကန်ပြည်သူတွေရဲ့လူဝတ်ချက်တွေကိုအလေးထားလှုပ်ဆောင်ပေးနေတာကြောင့်ဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။ Zika virus ပုံနဲ့ပတ်သက်ပြီးရေးပေါ်စီဝေးတဲ့ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတနင်္လာနေ့မှာလုပ်ဖို့စီစဉ်ထားပါတယ်။ချိန်ကနေတဆင့်ဖြစ်တဲ့ virus ပိုးဟာစိုးရိမ်စရာကောင်းလောက်တဲ့နှုံနဲ့ပြန့်နှံ့နေတယ်လို့ WHO ညွှန်ကြားရေးမှူးကပြောလိုက်ပြီးတဲ့နောက်အခုလိုရေးပေါ်စီဝေးလုပ်ဖို့စီစဉ်တာပါ။အမေရိကတိုက်ကလူသန်းပေါင်းများစွာဒီရောဂါပိုးသင်ထားနိုင်ခြင်းရှိတယ်လို့ WHO ကသတိပေးထားပါတယ်။စီကာဗိုင်းရပ်စ်ပိုးပြန့်နှံ့တာနှိကွေးသွားစေဖို့နဲ့တားဆီးဖို့သမရိုးကြရောသမရိုးကြမဟုတ်တဲ့နည်းလမ်းတွေကိုပါတုံးပြီးတော့တာဝန်ရှိသူတွေကလှုပ်ဆောင်နေပါတယ်။မွေးကင်းစကလေးငယ်တွေမှာပါလာတဲ့ချိုးရင်းချက်တွေကဒီယောဂပိုးနဲ့ဆက်ဆံနေပါတယ်။မြောက်ကိုရီးယားနိုင်ငံဟာနောက်သတင်းပတ်အတွင်းမှာဒုံးကျည်တစ်စင်းပြစ်လွတ်ဆန်သက်ဖို့ပြင်ဆင်နေတယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကတိတိကျကျပြောနေကြပါတယ်။ဒုံးကျည်ပြစ်လွတ်ဖို့ပြင်ဆင်နေတယ်လို့ယူဆနိုင်တဲ့လှုပ်ရှားမှုမျိုးတွေမြောက်ကိုရီးယားကလုပ်နေတာကိုတွေ့ထားတယ်လို့အမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတွေက Reuters သတင်းဌာနကိုပြောပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရင်မူကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Pineam ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20 NIT တိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.65 ၊လိုင်းဒိုမီတာ53 kHz 55.55နဲ့လိုင်းလာမီတာ190 kHz 15.55ရုပ်ကနေတရိုက်ထုတ်လင့်ပေးသွားအောင်ပါ။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လမ်းပါစေရှင်။
This program has come to you from the Voice of America, Washington.